တော်ရာရှိမြခင်ဇူလိုင်လ10ရက်နေ့ကဗစ်တိုးရီယာပြည်နယ်ရဲ့165နှစ်မြောက်လွတ်လပ်ရေးရတဲ့နေ့သူတို့ရဲ့ Bridge Exit လို့နေမျိုးကျင်းပခဲ့ပါတယ်လွန်ခဲ့တဲ့165နှစ်ကအဲ့ဒီနေ့မှာဗစ်တိုးရီယာပြည်နယ်ဟာညူဆော့ဝေးပြည်နယ်အောက်ကနေခွဲထွက်သွားတဲ့နေ့ဖြစ်ပါတယ်အဲ့ဒီအခါသမယအမှတ်သားကိုကျင်းပတဲ့အနေနဲ့ရှားပါတဲ့အမှုပညာလက်ရများနဲ့ရာဇဝင်မှတ်တမ်းများကိုပြထမ်းခဲ့ပါတယ်ဒီဖြစ်ရပ်ကMelbourne Sydney ရှင်ပြိုင်မှုတွေကိုဖြစ်ပေါ်လာစေခဲ့ပြီးဘောလုံးဘယ်မျိုးရဲ့ coffee အရေးသွေးကပိုကောင်းတဲ့စသီတို့နဲ့တခြားအကြောင်းအရာအများကြီးပါဝင်ခဲ့ပါတယ်။1980ခုနှစ်ဇူလိုင်လ10ရက်နေ့မှာ Victoria က New South Wales မှာတရားဝင်ခွဲထွက်သွားပြီးအဲ့ဒီနေ့ကပျော်ရှင်ပွဲတွေကျင်းပပြီးနေဆက်ချော်ဖြတ်ရေရှည်ကြည်စားကြတဲ့ Australian အပိဒံတစ်ခုဖြစ်လာခဲ့ပါတယ်။ပြည်နယ်တစ်ခုကြားမှာတင်မာမှုဖြစ်တဲ့ရာဇဝင်ရဲ့အခရာဖြစ်တယ်လို့ State Library of Victoria မှာ Tim Hogan ကပြောဆိုပါတယ်။၎င်းက
I think it was bubbling away even before and that led to the separation but I think this really obviously kicked that
အဲ့ဒီခွဲထွက်မှုမစခင်တည်းကပင်ဘလုံးစီတက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အဲ့ဒါမျိုးရှင်ပြိုင်မှုနဲ့ပြည်내ခွဲကနေနောက်ထပ်တဆင့်ကိုတကယ်တမ်းကန်တင်လိုက်သလိုပဲလို့ကျွန်တော်ထင်ပါတယ်။နှစ်ပေါင်း165နှစ်အပြီး Victoria Library မှာခင်းချင်းပြသနေတဲ့ခေါင်းစဉ်ပိုင်းကိုတော့ Separation Day လို့တတ်ဆင်ထားပါတယ်။ဒီမှာပြသထားတဲ့ပစ္စည်းတွေက1850ခုနှစ်နဲ့အရေးပါတဲ့ဆက်နွယ်မှုရှိတယ်လို့ Tim Hogan ကဆိုပါတယ်။၎င်းက
I mean these are the, you know, the primary documents and artifacts that you know tell us that story.
ဒါတွေကအဓိကစာရွက်စာတမ်းတွေနဲ့ရှေ့ပစ္စည်းတွေဖြစ်ပြီးဒါတွေကကျွန်တော်တို့ကိုပုံပြင်ပြောဆိုပေးနေပါတယ်။အဲ့ဒီအချိန်နဲ့ဓာတ်ရိုက်ဆက်နွယ်မှုကိုပေးပါတယ်။ဒီမူရင်းပစ္စည်းတွေရှိဖို့အရန်အရေးကြီးပါတယ်။ဒီစုဆောင်မှုတွေကို Victoria ပြည်နယ်ဝန်ကြီးချုပ်ရဲ့ဇနီး Catherine Andrew ကစတင်ဖွင့်လှစ်ပေးလိုက်တာဖြစ်ပြီးသူမကိုယ်တိုင်ကသမိုင်းပညာရှင်တဦးဖြစ်ပြီး Colony အသစ်ဖြစ်ပေါ်လာဖို့တော်ဝင်ခွင့်ပြုချက် Act ဥပဒေစာရွက်ကိုရှာတွေ့ဖို့သူမကိုယ်တိုင်စုံတော့လို့ရှာဖွေနေခဲ့တာဖြစ်ပါတယ်။အဲ့ဒီထဲမှာပြသထားတာတစ်ခုကတော့အဲ့ဒီအချိန်ကစာပုံနှိပ်စက်တင်ဆောင်လာတဲ့မြင်းလဲပေါ်ကနေ Melbourne မြို့ရဲ့လမ်းတွေမှာလွတ်လပ်ရေးဆိုတဲ့စာတမ်းပါတဲ့လက်ကမ်းစာအထိမ်းအမှတ်ပြုလုပ်ဓာတ်တွေကိုတောင်ပုံရာပုံလိုက်ဝေငှတာကိုဖော်ပြထားမှုပင်ဖြစ်ပါတယ်။ British ပကြီးဆရာ William Strutt ရဲ့ရေးဆွဲထားတဲ့ပုံတွေကိုစုဆောင်းထားတဲ့အယ်ဘမ်ကတော့နောက်ထပ်စိတ်ဝင်စားဖွယ်ရာတစ်ခုဖြစ်ပါတယ်။၎င်းရဲ့ဆယ်နှစ်ကြာကဘာရဲ့ဒီအောက်ပိုင်းမြေကိုလေးလာဖော်ထုတ်နေသူကဒီဖြစ်ပေါ်လာတဲ့ကိုလိုနီအသစ်ရဲ့အဖြစ်ပြက်ရာဇဝင်ကိုဖမ်းဆီးမှတ်တမ်းတင်ခဲ့ပါတယ်။ဒီပြပွဲရဲ့တာဝန်ခံ Carolyn Fraser ပြောတာကတော့အဲ့ဒီမှတ်တမ်းတင်ပကြီးအယ်ဘမ်ထဲမှာပါတာက Separation Day The Gold Rush Black Thursday Tommy Lamune Burke and Wilto ye အချောင်းလာတဲ့ဂုံးခေါင်ရေဝေအရက်သို့စူဇန်လေးလာရေးခီးကိုမှတ်တမ်းတင်ထားတာတို့ပါဝင်ပါတယ်သူမက
And in all of those events he took preparatory sketches and drawings with the intention of making major paintings and
ဒီပြရတွေအားလုံးကို၎င်းကအကျန်းဆွဲပုံချမ်းရေးချစ်ထားပြီးအဓိကပကြီကားရေးဆွဲဖို့ရည်ရွယ်ချက်နဲ့ပါများသောအားဖြင့်1862ခုပြီး၎င်းအင်္ဂလန်သို့ပြန်ရောက်တဲ့အခါမှာအပိသက်ရေးဆွဲပါလေ။သူ့ရဲ့မိခင်နိုင်ငံသို့အိမ်ပြန်ခရီးထဲမှာဝေးလံတဲ့အရက်ကထူးခြားတဲ့ပုံပြင်များနဲ့ပုံရိပ်များပါဝင်ခဲ့ပါလေ။သောရရှင်များခင်ဗျာ။ကွင်းစင်ပြည်နယ်ကတော့1859ခုနှစ်ဇွန်လ6ရက်နေ့မှာဘီအမ်ဗစ်တိုးရီယာကလက်မှတ်ရေးထိုးပြီးညူဆာဝေးပြည်နယ်အောက်ကနေ1859ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာခွဲထွက်ပြီးတီးခြားပြည်နယ်ဖြစ်ခဲ့ပါတယ်။အနောက်ဩစတြေးလျကတော့1890ခုနှစ်မှာကိုပိုင်အုပ်ချုပ်ခွင့်အစိုးရနဲ့ပြည်နယ်ဖြစ်လာပါတယ်။တက်စ်မီနီးယားကယခင်ကဗန်ဒိုင်မန်လဲလို့ခေါ်ပြီး1825ခုနှစ်မှာညူဆာဝေးကနေခွဲထွက်ပြီးတီးသန့်ကိုလိုနီဖြစ်လာပါတယ်။ Northern Territory ကတော့1824ခုနှစ်မှာညူဆာဝေးပြည်နယ်အောက်မှာရှိပြီး1863ခုနှစ်မှာတောင်ဩစတြေးလျရဲ့အောက်ကိုရောက်ရှိခဲ့ပြီး1912ခုနှစ်မှာတီးသန့်ပြည်နယ်ဖြစ်လာပါတယ်။ 1900ခုနှစ်မှာပြည်내နဲ့အုပ်ချုပ်ခံနယ်မြေတွေအားလုံးစုပေါင်းပြီး Federation of Australia ဖြစ်ပေါ်လာတာဖြစ်ပါတယ်။ Australian Capital Territory ကတော့1908ခုနှစ်မှာနိုင်ငံရဲ့အစိုးရရုံးစိုက်ရာမြို့တော်အနေနဲ့ရာထားပြီး1909ခုနှစ်မှာ New South Wales ပြည်내ထဲမှာခွဲထုတ်လိုက်ပြီး1912ခုနှစ် January လ1ရက်နေ့မှာ Federal Capital Territory ဖြစ်လာပြီး1928ခုနှစ်မှာ Federal Parliament ကိုရွှေ့ပြောင်းလာခဲ့တာဖြစ်ပါတယ်။တရားဝင် Australian Capital Territory အနေနဲ့ကတော့1938ခုနှစ်မှာဖြစ်ပေါ်လာတာဖြစ်ပါတယ်။သောတာရှင်များခင်ဗျာ Australia ရဲ့ပထမဆုံးပြည်နယ်က New South Wales ဖြစ်ပြီးအဲ့ဒီကနေခွဲထွက်သွားပြီးယနေ့မှမြင်တွေ့နေရတဲ့အဓိကပြည်နယ်6ခုနဲ့အုပ်ချုပ်ခံနေမြေတစ်ခုဖြစ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်